မြန်မာနိုင်ငံကိုဖေဖော်ဝါရီလ14ရက်နေ့ကရောက်ခဲ့တဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ထောမတ်စ်အိုဟေကင်တာနာဟာသူ့ရဲ့ပြင်ဆင်မှုနဲ့ခီးစဉ်မှာစကိုင်းတိုင်းတွင်းမှာရှိတဲ့လက်ဘရောင်းတောင်ချင်းနီစီမံကိန်းကိုတွားရောက်ခဲ့ပါတယ်။စီမံကိန်းအကောင့်ထဲပေါ်နေတဲ့မြန်မာဝန်ပေါင်းကုမ္ပဏီကတာဝန်ရှိသူတွေနဲ့စီမံကိန်းအကောင့်ထဲပေါ်ရေးကိုကန့်ကွက်နေတဲ့ဒေသခံတချို့နဲ့လည်းတွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရန်ကုန်ရုံးရဲ့ပြောခွင့်ရှိသူကပြောပါတယ်။ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါ။
မြန်မာနိုင်ငံကိုရောက်ရှိနေတဲ့လူခွင့်ရဲ့အထူးကိုယ်စားလှယ် Mr. Thomas O'Hagan Dana ဟာဒီကနေ့ February 18ရက်နေ့မှာအငင်းပွားစရာအခြေအနေတွေရှိနေသေးတဲ့လက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုကိုယ်တိုင်တွားရောက်လေ့လာမှုတွေပြုလုပ်ခဲ့တာပါလက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုဆောင်ရွက်နေတဲ့မြန်မာဝန်ပေါင်းကုမ္ပဏီကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့စီမံကိန်းဖော်ဆောင်တာကိုကန့်ကွက်နေတဲ့ဒေသခံယူပါသား၄ဦးနဲ့မီလောင်မုံဖြိုခွင်းခံရတဲ့နေရာမှာအပြင်းထန်တဲ့ရရှိခဲ့မှုတွေဆရာတော်ဦးတိတ်ခညာနာတို့နဲ့တွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရန်ကုန်ရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးဝေဝင်းက VOA ကိုပြောပါတယ်
ဒီနေ့ကျွန်တော်တို့လေဗရောင်းတောင်ကြီးဒီစီမံကိန်းပဲကိုရောက်ပါတယ်ခင်ဗျအဲ့ဒီစီမံကိန်းနှစ်ခုပေါ့ကျွန်တော်တို့ဝင်ကြည့်ခဲ့ပါတယ် MCB ကနေဝင်ကြည့်အဲ့ဒီကကုမ္ပဏီကလူတွေရတယ်သူတို့လိုက်ပြပါတယ်လိုက်ပြပြီးတော့သူတို့အဲ့ဒီစီမံကိန်းလေပတ်ပုံတွေမှာသူတို့ပြင်ရှင်းပြပါတယ်ဟုတ်တယ်မှာကျွန်တော်တို့အဲ့ဒီလေဗရောင်းတောင်ကြီးဒီစီမံကိန်းနဲ့ပတ်သက်လို့ပေါ့လှုပ်ရှားတဲ့ဟိုတွေလူတွေချို့နေကျွန်တော်တွေ့ပါတယ်
မစ္စတာကင်နာနာဟာလက်ဗရောင်းတောင်ကျင်းနီစီမံကိန်းအကောင့်ထဲပေါ်တဲ့နေရာမှာဒေသခံတွေရဲ့လူခွင့်ရေးအခြေအနေတွေဘယ်လောက်ထိနှိမ့်နာမှုရှိခဲ့တယ်လဲဆိုတာကိုသိရအောင်လူမှုရေးနဲ့လူခွင့်ရေးရှုထောင့်ကနေအဓိကထားမေးမြန်းခဲ့တယ်လို့ဦးဝေဝင်းကပြောပါတယ
်။အဲဒီလက်ဗရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့ပေါ့နော်နှိမ့်နာတော့တဲ့လူတွေပေါ့လေသူတို့ရဲ့အမြင်တွေပေါ့လို့ဒီကနေ့နားထောင်ပါတယ်။အထောက်ပြုတဲ့ဝါပေါင်းကုပ္ပီဘက်ကလည်းသူတို့ဒီစီမံကိန်းနဲ့ပတ်သက်လို့အကျိုးကြောင်းတွေသူတို့ရှင်းပြပြီးပါတယ်ခင်ဗျာ။
လက်ဗရောင်းတောင်ဒေသခံတွေကတော့မစ္စတာကင်တာနာလက်ဗရောင်းတောင်ဒေသကိုရောက်ရှိမယ်လို့သိရချင်းတဲ့ကတင်ပြမဲ့အချက်လက်တွေကြိုတင်ပြင်ဆင်ခဲ့ပြီးတော့စီမံကိန်းကြောင့်လူခွင့်ချိုးဖောက်ခံရမှုအခြေအနေတွေရေအမြေတွေကိုမတန်တဆနှိမ်ပြီးတော့ရောကြီးပေးခဲ့တာတွေစီမံကိန်းကန့်ကွက်သူတွေကိုမီးလောင်ပုံတုံပြီးတော့ပြင်းပြထန်ထန်ဖြိုခွင်းခဲ့တဲ့အခြေအနေတွေကိုအဓိကထားဦးစားပေးတင်ပြခဲ့တယ်လို့လက်ဗရောင်းတောင်ရေတကြွလှုပ်ရှားသူတူဖြစ်တဲ့ကိုပါထုကပြောပါတယ
်ဒီလက်ဗရောင်းတောင်ဒေသမှာသိပြခဲ့တဲ့ပြဿနာညပတ်တဲ့လူခွင့်ချိုးဖောက်ခံရတာတွေနောက်ပြီးတော့ဒီလူခွင့်ချိုးဖောက်ခံရလို့အာဏာပိုင်ကိုတွားပြီးတော့တိုင်ကြားတဲ့ကတရားရုံးတွေကနေအရေးယူဆောင်ပေးမှုမရှိတာတွေ၊တော့လေယာဉ်အာရမအသိစိတ်ခံရတာတွေ၊ခြံကြီးဥက္ကအစအဦးတွေစောက်ခံရတာတွေ၊တော့မိယာရောကြီးတွေမတန်တဆပေးပြီးတော့ဈေးနှိမ်ပြီးတော့လူ့ဘော်ပြိနေကြတယ်။နောက်ပြီးတော့ဒီမိလောင်မုံနဲ့ပြစ်ခတ်ခဲ့မှုတွေနဲ့ပတ်သက်ပြီးတော့အစာဆုံးဆက်အကြောင်းအရာတွေ၊နောက်ပြီးတော့ဒီကိုအောင်စိုးကိုစိုးသူကိုငဆန်းတို့ကိုထောင်ပြစ်ဒဏ်ကိုအမှန်တန်တဲ့ဆန္ဒပြမှုနဲ့ရဲတော်မင်္ဂလာလုပ်နေတာကိုဝင်ပြီးတော့ဖမ်းသွားတယ်။ဖမ်းပြီးတော့ထောင်မတရားချတဲ့အခြေစားတွေ၊နောက်ပြီးတော့ဒီမိုးချိုးပြင်းတောင်အလေရွာကမဆန်းဝင်နော်ခေါင်းကိုရိုက်ခွဲခံရတဲ့ကိစ္စတွေနောက်တော့ဇီရောကြီးကဆမ်းမြောက်ကြီးတောင်းလိုက်ကိုမတရားညှပ်ပတ်ကြီးဝင်ရောက်ဖျက်ဆီးသွားတာတွေနောက်တော့ဒီလေယာဉ်အာရမသိမ်းခံရတဲ့ကိစ္စတွေတော်တော်များများဘူးနော်ဒီလူခွင့်ချိုးဖောက်ခံရတဲ့ပတ်သက်ပြီးတော့တော်တော်များများဘူးမစ္စတာကင်နာနာကိုတင်ပြဖို့အတွက်စီစဉ်လာကြပါတယ
်အရင်ဆေးဆွဲလက်ထက်ကအကောင့်ထည့်ဖော်ခဲ့တဲ့ဂျင်းနီတူဖော်ရေးစီမံကိန်းတစ်ခုဖြစ်တဲ့လက်ဗရောင်းကျင်းနီစီမံကိန်းကိုစစ်တပ်ပိုင်းမြန်မာစီဝိုင်းဥပိုင်း limited နဲ့တရုတ်ကုမ္ပဏီတစ်ခုဖြစ်တဲ့မြန်မာဝန်ပေါင်းကုမ္ပဏီတို့ကအကျိုးတူဆောင်ရွက်နေတဲ့စီမံကိန်းဖြစ်ပါတယ်။ဒီစီမံကိန်းကြောင့်ဒေသခံတွေအနေနဲ့မြေအားအစိတ်အသိမှုတွေတဘာဝဝန်ကျင်ထိခိုက်မှုတွေရှိတယ်ဆိုပြီးတော့အပြင်းထန်ကန့်ကွက်ဆန္ဒပြမှုတွေလည်းရှိခဲ့တာပါ။ဒါကြောင့်2012ခုနှစ်ကစီမံကိန်းကန့်ကွက်သူတွေကိုအာဏာပိုင်တွေကဖြိုခွင်းခဲ့တာကြောင့်တန်ဃာတော်တွေနဲ့ဆန္ဒဖော်ထုတ်နေတဲ့ဒေသခံတွေအပြင်းထန်ထိခိုက်ဒဏ်ရာရရှိခဲ့တာပါ။ဒီဖြစ်ကိုစွန့်စမ်းမှုဆိုပြီးတော့သမ္မတဦးသိန်းစင်ဆိုရကတိုက်ခန့်ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုဦးဆောင်စေပြီးတော့စွန့်စမ်းကော်မရှင်တရက်ဖွဲ့စည်းခဲ့တာပါ။မနေ့ဖြစ်မှာတော့ Mr. Kinana ဟာအစိုးရဖွဲ့ရုံးဆိုင်ရာနေပြည်တော်ကိုတွားရောက်မှာဖြစ်တယ်လို့ဦးဝေဝင်းကဒီပြုပြောကြားပါတယ်။ February 13ရက်ကနေ19ရက်နေ့ထိခီးစဉ်အတွင်းမှာကချင်ပြည်နယ်ရခိုင်ပြည်နယ်အပြင်မုံရကျင်းနီတူဖွဲ့ရေးလုပ်ငန်းတီလဝရင်းနှီးစိတ်ကန်းတွေစီ Mr. Kinana အနေနဲ့လေ့လာဖို့ရှိတယ်ဆိုပြီးတော့သူ့ရဲ့ခီးစဉ်ပတိုင်ခင်ကလေးကတရားဝင်ကြေညာပြောဆိုထားတာပါ။မြန်မာနိုင်ငံမှာဖြစ်နေတဲ့စီးပွားရေးပြောင်းလဲတွေဟာတမန်ပြည်သူတွေအတွက်ဘယ်လောက်ထိအကျိုးရှိလဲဆိုတာကိုအခုခီးစဉ်မှာလေ့လာဆန်းစစ်သွားမယ်လို့လည်း Mr. Kinana ကအဲ့ဒီကပြောခဲ့ပါတယ်။စကင်နာနာရဲ့မြန်မာနိုင်ငံနဲ့သက်ဆိုင်တဲ့လူခွင့်ရဲ့စီရင်ခံစာအပြည့်စုံကိုလူခွင့်ရဲ့ကောင်စီမှာ Mass La 18ရက်နေ့မှာတင်သွင်းမှာဖြစ်ပါတယ်။ဒီကြီးစင်ဟာ6နှစ်အတွင်း Mr. Kinana အတွက်လူခွင့်ရဲ့အထူးကိုယ်စားလှယ်စွန့်စားရေးမှုတာဝန်နဲ့လာရောက်တဲ့နောက်ဆုံးကြီးစင်လည်းဖြစ်ပါတယ်။ Mr. Kinana ဟာသူပြန်လည်ထောက်ခံမဲ့ February 19ရက်နေ့မှာမြန်မာနိုင်ငံကြီးစင်တွင်သူလေ့လာခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲတစ်ရက်ကိုလည်းရန်ကုန်လေဆိပ်မှာပြုလုပ်မှာဖြစ်ပါတယ်ခင်ဗျာ။